ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့တဲ့ ICEO လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာနိုင်ငံတကာမှာအပြားကောင်းအောင်နဲ့လာမယ့် ICJ တရားခွင်အတွက်ပြင်ဆင်မှုသာဖြစ်တယ်လို့ HRW လူခွေစောင့်ကြည့်မှုအဖွဲ့ကဝေဖန်တုံ့ပြန်လိုက်ပါတယ်။ကော်မရှင်အနေနဲ့ဒီလူခွေရေးချိုးဖောက်မှုဖြစ်ရကြီးကိုဖော့ပြောဖို့စ조사ထားတယ်လို့ကော်မရှင်စုံစမ်းမှုဟာလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးထောက်ပြပါရယ် HRW ရဲ့တုံ့ပြန်ချက်ကိုသားညူဦးပြောပြပေးပါရှင
်။ ICJ တင်ကြတာတရားရုံးကနေပြီးတော့မြန်မာဂမ်ဘီယာအမှုမှာဂျာပြအရေးပေါ်စီမံမှုထားသင့်မသင့်ဆုံးဖြတ်ချက်ချဖို့အတွက်300လို့မှာအခုလိုမျိုးဒီကော်မရှင်ထုတ်ပြန်ချက်ထွက်လာတာအတော်လေးကိုကတိကောက်နိုင်စရာပဲလို့ HRW လူခွင့်ဆောင်ကြည့်မှုဖွဲ့ရဲ့အာရှကြီးရာဒုတိယညချိုင်မှု Phil Robertson က view ကိုပြောပါရယ
်။ Quite clearly there's a political motivation here.for the
time being အတွင်းလူမျိုးတုံးတက်ဖြတ်မှုရက်တန့်စီဖို့အတွက် ICJ ကနေဓာတ်ဖြတ်အရေးပေါ်စီမံမှုဆုံးဖြတ်ချက်ထုတ်တဲ့အခါအစိုးရအနေနဲ့ဒါကိုကင်ပြီးပြောစရာရအောင်လုပ်လိုက်တဲ့နိုင်ငံရေးအရာရည်ရွယ်ဆောင်ရွက်ချက်ဖြစ်တယ်ဆိုတာရှင်းပါတယ်
ကော်မရှင်အနေနဲ့အစည်းအဝေးကိုဒီသမရနဲ့နိုင်ငံတော်အတိုင်အမြန်ပုံကိုယ်ကိုဒီကနေ့ပေးရခဲ့တယ်လို့ထုတ်ပြန်ပြီးနေအစည်းအဝေးအပြည့်အစုံကိုတော့အများပြည်သူကိုထုတ်ပြန်ထားတာမတွေ့ရပါဘူးအဲ့ဒီအစည်းအဝေးရဲ့အနှစ်ချုပ်ကိုပဲသတင်းထုတ်ပြန်ချက်သဘောရေးထားပါဒီထုတ်ပြန်ချက်ထဲမှာတော့ကော်မရှင်ရဲ့တွေ့ရှိချက်တွေထဲမှာနိုင်ငံတကာကနေပြီးတော့ဆက်ဆွဲနေသလိုရူဟင်ဂျာတွေကိုမျိုးဖြုတ်တပ်ဖြတ်ဖို့ရည်မှန်းလှုပ်ဆောင်တာမျိုးသူတို့မတွေ့ရဘဲနဲ့စိတ်ရဆွေးမှုနဲ့အခြားလူခွင့်ချိုးဖောက်မှုတွေကိုချိုးဖောက်ထားတယ်ဆိုတာကိုပဲတွေ့ရတဲ့အကြောင်းရှိပါတယ်။ဒါဟာနေနေရှင်းလင်းမှုစစ်စင်ရေးလုပ်ခဲ့တဲ့တပ်မတော်အစားအဲ့ဒါစစ်တီတူးချင်းကိုပြစ်ဖို့ကိုလုပ်လို့တဲ့သဘောဆောင်တယ်လို့ Phil Robertson ကပြောပါတယ်
It looks again like the ICOE is really trying to pull their punches.
ICOE အနေနဲ့ဒီလိုချိုးဖောက်မှုတွေဖြစ်ခဲ့တယ်ဆိုတာတော့ပဲထောက်ပြပြောကျင်တဲ့သဘောရှိပါတယ်။ဒါပေမဲ့တကယ်တမ်းကျတော့ပြည်သားတွေကိုပါထိခိုက်စေတဲ့နည်းမျိုးရှင်းလင်းစစ်ဆင်ရေးတွေကိုကိစ္စစီမံလှုပ်ဆောင်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးတာမျိုးလုပ်ထားတာမတွေ့ရပါဘူး။နှစ်လအတွင်းမှာပဲဒီစစ်ဆင်ရေးကြောင့်လူ5သိန်းကျော်တိုင်းပြည်ကနေထွက်ပြေးသွားရတာပါ။ဒါကအတေချာစီမံလှုပ်ဆောင်တယ်ဆိုတာရှင်းနေတာပါပဲကျွန်တော်ထင်တယ် ICOE အနေနဲ့အချက်အလက်တွေကိုအခြေခံပြီးဖြစ်ပျက်ခဲ့တာတွေကိုဖော်ထုတ်ဖို့အစားဘာတွေဖြစ်လဲသူတို့ထင်တာလောက်နဲ့ဖြစ်ရကြီးကိုဖော်ပြောဖို့ကြိုးစားတာပါပဲ
ဒါကြောင့်လည်းဒီအစင်းကစားအပြည့်စုံကိုအင်္ဂလိပ်လူရောမြန်မာလူပါထုတ်ပြန်ပြီးလူရဲလို့သူကတောင်းပါတယ်တစ်ဖက်မှာတော့အခုအစင်းကစားမှာတွေ့ထားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဆက်ပြီးတော့ရည်ယူမလဲဆိုတာလည်းမရှင်းဘူးလို့ပြောပါတယ်ဖြစ်ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုပြည်တွင်းဥပဒေနဲ့တက်မတော်တရားကြီးလမ်းကြောင်းတွေအရကင်ကြွယ်သွားမယ်လို့ ICJ မှာတော့မြန်မာဘက်ကပြောခဲ့ပြီးတာရှိနေတယ်။တကယ်တမ်းမြန်မာပြည်တွင်းတရားရေးစနစ်ဘယ်လောက်ထိခိုင်မာယုံကြည်ရမလဲဆိုပြီးတော့သူကမိကုန်ပြန်ထုတ်ပါတယ်။ရခိုင်မြောက်ပိုင်းမှာအင်ဒီအမှုကိုကြည့်ရင်လည်းရွန်ဂျာဆေးဦးကိုတတ်ခဲ့တဲ့စစ်သားတွေဟာအဲ့ဒီသတင်းပေါ်ထုတ်ခဲ့တဲ့သတင်းကြောင့်နှစ်ဦးလောက်တောင်မှထောင်ထဲမှာမနေခဲ့ရဘူးလို့သူကထောက်ပြပါတယ်။ရွန်ဂျာ၃နှုန်းကိုလက်မခံနိုင်မြန်မာစုရဘက်ကတော့ဒီကော်မရှင်ဟာအစိုးရကဖွဲ့ရဲဆိုပေမဲ့လည်းတရားလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းဒီကော်မရှင်ရဲ့တရားလွတ်လပ်မှုဆိုတာကတော့တံတရားဖြစ်တဲ့ကြောင့် Phil Robertson ကပြောပါတယ
်။ I think that there's a real problem with the independence of the ICOE. I think that there are
ကော်မရှင်ကတကယ်ပဲလွတ်လပ်တဲ့ကော်မရှင်ဖြစ်လာဆိုတာပြဿနာရှိပါတယ်။ကော်မရှင်မှာပါတဲ့မြန်မာလူမျိုးကော်မရှင်အဖွဲ့ဝင်တွေဆိုတာအစိုးရနဲ့အတော်လေးနီးစပ်သူဖြစ်တယ်လို့အစိုးရရဲ့ရခိုင်အရေးဆောင်ရွက်နေတဲ့ UEHRD နဲ့လည်းပတ်သက်မှုရှိပါတယ်။နိုင်ငံတကာကကော်မရှင်အဖွဲ့ဝင်ဆိုတဲ့အထူးသဖြင့်ဥက္ကဋ္ဌ Rosario Manalo ဆိုရင်လည်းအစပိုင်းမှာကလေးကအရေးယူမှုဖြစ်လာအောင်သူတို့လုပ်မှာမဟုတ်ဘူးလို့ပြောထားတဲ့သူပါ။ဒါကြောင့်ကော်မရှင်ကအတော်လေးကိုအားနေပါတယ်။နောက်ပြီးပွင့်လင်းမြင်သာမှုမရှိပါဘူး။အစိုးရခံစားကိုဘယ်လိုပြုစုရေးသားတယ်လဲ၊ဘယ်လိုအချက်လက်စုဆောင်တယ်လဲထုတ်ပြန်တာမျိုးမလုပ်ပါဘူး။
ဒီခေတ်မျိုးပိုင်းမှာ2019ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာရွှေငြောင်ရီပေါ်လူမျိုးတုံးတပ်ဖြတ်ဖို့ညီမလှုပ်ဆောင်နေဆိုပြီးတော့နိုင်ငံတကာမှာမြန်မာနိုင်ငံကိုနိုင်ငံတကာမှာဆွတ်ဆဲခံနေရတာပါ။ဒါအပြင်မြန်မာနိုင်ငံတွင်ကြံပြည်သေးတဲ့ရွှေငြောင်ရီအပေါ်မှာလည်းနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခါမယ်ဆိုတဲ့စီအခြေအနေရှိတယ်ဆိုပြီးတော့လည်းနိုင်ငံတကာလူခွင့်ဖွဲ့တွေကစိုးရိမ်နေကြပါတယ်။မြန်မာစုရဘက်ကတော့ဒီဆွတ်ဆဲချက်တွေကိုငြင်းပယ်တယ်လို့ပဲရွှေငြောင်ဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူး။ဒါပေမဲ့လည်းဒီအဖြစ်အပျက်တွေပေါ်မှာတရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီးတော့အရေးယူကန်တွယ်သွားမယ်လို့တော့နိုင်ငံတကာကကတိပေးထားပါတယ်ခင်ဗျာ။